မြန်မာနိုင်ငံတွင်နေထိုင်တဲ့စီးပွားရေးပညာရှင်တွေဟာစစ်အစိုးရရဲ့အနီးကပ်အုပ်ချုပ်မှုအောက်မှာနေရတဲ့အတွက်မြန်မာစီးပွားရေးပြုပြင်ဖို့ရဲရဲတင်းတင်းအကြံမပေးရတာနှစ်ပေါင်းအတော်ကြာပြီဖြစ်ပါတယ်။ရန်ကုန်မှာစီးပွားရေးဆိုင်ရာဆွေးနွေးပွဲတွေမကြာခင်ကကျင်းပတဲ့အလစ်ထွန်းကားလာတာဝန်တာစရာဖြစ်ပေမဲ့မင်းတန်တက်မှကြောက်တဲ့အတွက်အမှန်တကယ်ပြုပြင်ရမယ့်အချက်တွေကိုရှောင်ရှားဆွေးနွေးရတာများတယ်လို့စုံစမ်းသိရပါတယ်။ဒီလိုအခြေအနေမျိုးအောက်မှာစီးပွားရေးပညာရှင်ဒေါက်တာမောင်မြင့်ကမြန်မာစီးပွားရေးပြုပြင်မှုနဲ့ပတ်သက်ပြီးအခုလိုရဲရဲတင်းတင်းထောက်ပြအကြံပြုခဲ့တာဖြစ်ပါတယ်။ RFA ကဖတ်ရှုခွင့်ရတဲ့ဒီစာရင်းရဲ့ပထမပိုင်းမှာမြန်မာနိုင်ငံဟာအာဆီယံနိုင်ငံတွေတက်စီးပွားရေးမှာဘလောက်နောက်ကျနေတယ်လဲဆိုတာကိုကိန်းဂဏန်းအချက်လက်တွေနဲ့တကွနှိုင်းရှင်ဝေဖန်ထားပါတယ်။ Air Policy ပြန်လည်သုံးသပ်ရေးနဲ့ဒေတာတွင်ပူပေါင်းမှုအလားအလာဆိုတဲ့အခမ်းအနားစီးပွားရေးပညာရှင်ဒေါက်တာမောင်မြင့်ကစစ်ဆိုးကပြုပြင်တဲ့အချက်တွေကိုထောက်ပြဝေဖန်ထားပါတယ်။မြန်မာနိုင်ငံအနေနဲ့အာဆီယံနိုင်ငံတွေကိုအမိလိုက်ခြင်းတပဆိုရင်ပထမအချက်အနေနဲ့လက်ရှိ LDC ခေါ်တဲ့အစင်းအဆုံးနိုင်ငံစီးရင်ဝင်နေတဲ့အခြေအနေကလွတ်မြောက်အောင်လိုအပ်တဲ့စီးပွားရေးပြုပြင်မှုတွေလုပ်ပြီးခိုင်မာတဲ့ policy ဆုံးဖြတ်ချက်တွေချနိုင်ရမယ်။အဲအိနေချင်းနိုင်ငံတွေကပြည်သူတွေရဲ့ဘဝအဆင့်တန်းတိုးတက်အောင်ကြိုးပမ်းအားထုတ်နေခြင်း။အဲသူတို့စီးပွားရေးအဆောက်အုံတွေကိုမြန်မြန်ဆန်းဆန်းပြောင်းလဲနေချိန်မှာမြန်မာကအစင်းအဆုံးနိုင်ငံဆိုတဲ့အဖြစ်နဲ့ဆက်သွားနေတာသိခါမရှိဘူးလို့ဒေါက်တာမောင်မြင့်ကဝေဖန်ထားပါတယ်။အဒုတိယအချက်အနေနဲ့မြန်မာကိုဖွံ့ဖြိုးတိုးတက်တဲ့နိုင်ငံတစ်ခုဖြစ်လာဖို့ဆိုရင်တဘာဝတရားဇာတတွေအပေါ်မှီကိုနေတဲ့နီးမျိုးလမ်းဖောက်တရားဆောက်စတဲ့တိဆောက်ပြုပြင်နီးမျိုးတွေနဲ့စီးပွားရေးတိုးတက်အောင်လုပ်မယ်ဆိုတဲ့အချက်ကိုပြန်စဉ်းစားဖို့လိုတယ်လို့ထောက်ပြထားပါတယ်။အဲဒါပေမဲ့မြန်မာစစ်ဆိုးကဘက်ကတော့မြန်မာနိုင်ငံဟာလေယာစိုက်ပျိုးရေးကိုဆက်ပြီးအခြေခံမှာဖြစ်တယ်လို့စစ်ဆိုးကဝန်ကြီးတွေမကြာခဏပြောခဲ့ပါတယ်။တွင်းကုန်အစားထိုးတဲ့နီးကိုအကြံပြုတဲ့နေရာမှာဈေးကြီးပြီးအည်သွေးညက်နဲ့ပြည်တွင်းပစ်ပစ္စည်းတွေတုံးပြီးဈေးချိုတဲ့နိုင်ငံခြားပစ်တွေကြောင်ထိုးထားမယ်လို့သတ်မှတ်ခဲ့ရင်စားသုံးသူမြန်မာပြည်နစ်နာနိုင်တယ်လို့ဒေါက်တာမောင်မြင့်ကပြောပါတယ်။အဲလက်တွေ့အခြေအနေကိုပြန်ကြည့်ရင်စစ်မှုတွေဝန်ကြီးဌာနလက်အောက်ခံစစ်ရုံတွေကထွက်တဲ့ပစ္စည်းတွေကဈေးကြီးပြီးအည်သွေးညက်နေလို့အရှုံးပေါ်နေတာကိုဝန်ကြီးဦးအောင်တောင်ကိုယ်တိုင်ဝန်ခံပြောဆိုခဲ့ပြီးဖြစ်ပါတယ်။အဲစစ်မှုတွေကထွက်တဲ့ခြိပစိုးဟာအစိုးရကလုပ်တာဖြစ်ပေမဲ့ပြင်ပကပုဂ္ဂလိကဦးချမ်းလုံကြီးလိုမကောင်းလို့ရောက်မထွက်ဖြစ်တာကိုဝန်ကြီးဦးအောင်တောင်ဝန်ခံပြောဆိုခဲ့ပါတယ်။အာဆီယံရဲ့လွတ်လပ်တဲ့ကုန်သွယ်ရေးစုံထူထောင်ရေးကဏ္ဍမှာမြန်မာကအခွင့်တိုးကောက်ဖို့အခွင့်အလမ်းနည်းနေတယ်။ဒါကြောင့်ပြည်တွင်းလုပ်ငန်းရှင်တွေလုတာကင်တာဖြစ်အောင်စစ်ဆိုးရဘက်ကအခွင့်အရေးဖန်တီးပေးတဲ့နယ်လို့ဆရာမောင်မြင့်ကသူစရမ်းမှာအကြံပြုထားပါတယ်။အဲအာဆီယံဟာကနေ့ဆိုရင်2015ခုနှစ်မှာ EU ပုံစံမျိုး EAS ခေါ်အရှေ့အာရှစီးပွားရေးအုပ်စုကြီးဖြစ်အောင်ထူထောင်ဖို့ကြိုးပမ်းနေပါတယ်။ဒါပေမဲ့မြန်မာနိုင်ငံရဲ့စီးပွားရေးအခြေအနေဟာအာဆီယံတဲ့အစစအရာရာနောက်ကျနေတဲ့အတွက် EAS အရှေ့အာရှစီးပွားရေးအုပ်စုကြီးမှာ2015အမိပါဝင်နိုင်မဲ့အနေအထားမရှိဘူးဆိုတာအာဆီယံဘက်ကသိပါမလားလို့ဒေါက်တာမောင်မြင့်ကတန်တရားရှိပါတယ်။မြန်မာနိုင်ငံဟာ1948ခုလွတ်လပ်ရေးရာတုန်းကလည်းဒုနိုင်ငံဟာလေယာစိုက်ပျိုးရေးနိုင်ငံဖြစ်တယ်။တဘာဝတရားစာတတွေပေါ်တယ်လို့ပြောခဲ့တယ်လို့နောက်နှစ်ပေါင်း60ကြာတဲ့အချိန်ထိလဲဒီစကားကိုအဆက်ပြောနေတာတွေ့ရတယ်။လက်တွေ့မလဲဗြိတိသျှအုပ်ချုပ်ရေးလက်ထက်မှာမြန်မာနိုင်ငံရဲ့လေယာကဏ္ဍက GDP စီးပွားရေးတိုးတက်မှုရဲ့48ရာနှုန်းရှိတယ်လို့2009ခုနှစ်စစ်ဆိုးရလက်ထက်မှာလဲ43ရာနှုန်းရှိနေတယ်။အဲအတိပ္ပယ်ကတော့နှစ်ပေါင်း60အတွင်းမြန်မာနိုင်ငံမှာစီးပွားရေးအဆောက်အုံပိုင်းဆိုင်ရာပြောင်းလဲတိုးတက်မှုဘာမှမရှိတဲ့သဘောဖြစ်တယ်လို့ဒေါက်တာမောင်မြင့်ကယူဆပါတယ်။ဒါကြောင့်မြန်မာနိုင်ငံအနေနဲ့ဒုနိုင်ငံဟာလေယာစိုက်ပျိုးရေးနိုင်ငံဖြစ်တဲ့တဘာဝတရားစာတတွေပေါ်တယ်ဆိုတဲ့အခြေအနေကရုံထွက်သင့်ပြီးတိုင်းပြည်မှာတကယ်ချမ်းသာတာကတရားစာတတွေမဟုတ်လူတွေရှိနေတာဖြစ်တယ်လူသားစွမ်းကြီးတိုးတက်အောင်လုပ်တဲ့နယ်ဆိုတဲ့အချက်ကိုမြန်မာနိုင်ငံသိတယ်မီးလို့ပါဆရာမောင်မြင့်ကတက်လန့်နှိုးဆော်လိုက်ပါတယ်အစရန်ရဲ့ညီကိုမိုင်းမတော်ကို့ဘာသာကျင့်တတ်နေမယ်ဆိုရင်ဆန်တို့ပဲတို့ဆက်ပြီးစိုက်ကြပါချက်တီဝက်တီဘဲတွေမွေးပြီးမြေယာတွေချက်ထွန်းလုပ်ကြညပါလန္ဒရာစတဲ့တိဆောက်ပြုပြင်လုပ်ငန်းတွေဆက်လုပ်ကြပါဒါပေမဲ့မြန်မာပြည်နေလက်ထက်ကလေးကလုတ်ခဲ့တဲ့ဒီအလုပ်မျိုးတွေနဲ့ကနေ့တိုင်းပြည်ကိုခစ်မိတိုးတက်အောင်လုပ်နိုင်မယ်ဆိုပြီးကိုကိုကိုချင်းမွန်းဂုံတင်လုပ်မနေကြပါနဲ့လို့စီးပွားရေးပညာရှင်ဒေါက်တာမောင်မြင့်ကသူ့ရဲ့စာရမ်းမှာသတိပေးထားပါတယ်။သောရရှင်များခင်ဗျာစီးပွားရေးပညာရှင်ဒေါက်တာမောင်မြင့်ရဲ့စာရမ်းမှာမြန်မာနိုင်ငံကိုဘယ်လိုစီးပွားရေးတိုးတက်ပြီးခစ်မိတဲ့နိုင်ငံဖြစ်အောင်ပြုပြင်သင့်တယ်လို့အကြံပေးထားပြီးမဲ့နိုင်ငံရေးမတည်ငြိမ်သမျှစီးပွားရေးပြုပြင်ပြောင်းလဲလို့ရပါမလားဆိုတဲ့အပိုင်းကိုတော့ရဲရဲတင်းတင်းထက်သွင်းသုံးသပ်ထားတာမတွေ့ရကြောင်းပါခင်ဗျာ။